တော်ရရှိမှာခင်ဗျာအစိုးရတည်းရဲ့တက်တန်း6လတဲ့ကိုဝင်ရောက်လာခဲ့ပြီဖြစ်ပြီးဒီကနေ့အထိတော့အခြေခံလူတန်းစားတွေရှင်ဆိုင်နေရတဲ့ကုန်စည်နှုန်းမြင့်တက်မှုဘဝကျက်တဲမှုဒုက္ခတွေဟာတိုးတက်တိုးလာနေကြပါအောက်ခြေကျက်တဲမှုတွေပြည်လည်မှုလမ်းမမြင်ရသေးသလိုအထက်ဘက်မှာဆိုရင်လည်းပြတ်သားတဲ့မူဝါဒတွေမရှိသေးဘူးလို့လုပ်ငန်းရှင်တွေကထောက်ပြကြပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့လေယာဉ်ကဏ္ဍအပအဝင်စီးပွားရေးနယ်ပယ်ကဏ္ဍတိုင်းလူလူနှိကွေးနေတဲ့အခြေအနေကိုရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တူဖြစ်သူဒေါက်တာစိုးထွန်းကအခုလိုရှင်းပြပါတယ်
ဒီကောမျောနေတာကတော့ဒါသွားတက်တဲ့နိုင်ငံရေးနှီးမြှုပ်နှံမှုတွေအများကြီးဝင်လာမယ်။ပါညာပေါ့နော်။ဒီနိုင်ငံကြောက်တဲ့ဟိုထင်တော့ဝင်မလာဘူးပေါ့နော်။နောက်တစ်ဖက်ကကျွန်တော်တို့ကအဆောက်အဦဆောင်မဲ့လူတွေကဥတွေရာစင်းမင်းစင်းကန်းတွေပါရချို့ရဆိုင်ရာမျိုးရှိတာပေါ့။နောက်ကားဆိုတဲ့ကားကိုရထားတာပေါ့နော်။နေဆက်ကုန်စည်ရေးပါတယ်ကျွန်တော်တို့ကဒီဟုတ်ကိုအဓိကပို့ကြတာကိုစံလို့ပါတော့။ဒါကြီးပါတယ်ဒီဟုတ်ကဆိုင်းရစီးရပေါ့နော်။ဒီသွားတက်ကြတာတွေတော့ပါရပို့ပြီးစိုးလာတာပေါ့နော
်။ပြီးခဲ့တဲ့သတင်းဖက်အတွင်းကဆိုရင်ဒေါ်လာဈေးဟာ1280ဝန်းကျင်အထိထိုးတက်သွားခဲ့တယ်လို့ပဲရွှေဈေးဟာဆိုရင်လည်း9သိန်းဝန်းကျင်အထိကိုရောက်ရှိသွားခဲ့ပါတယ်။အဲတစ်ဖက်မှာတော့နိုင်ငံရဲ့အဓိကပုဂံဖြစ်တဲ့ဆန်စပါးနဲ့ပဲဈေးတွေဝယ်လက်ပြက်ပြီးမနစ်ကတည်းဆူဆူဝါးဝါထိုးကျနေတဲ့အတွက်တောင်သူတွေအကြက်တဲဆိုင်နေရပါတယ်။ NLD အစိုးရအသစ်အနေနဲ့လောဆယ်စီးပွားရေးမူဝါဒ12ချက်ကိုထုတ်ပြန်ထားတာရှိပေမဲ့လည်းရေဘူးကသဘောဆန်ပြီးအသေးစိတ်ဘလို့အကောင့်ထဲပုံလဲဆိုတာမမြင်ရသေးဘူးလို့စီးပွားရေးပညာရှင်ဥက္ကမောင်ညူဘောဂပေတာကတုံ့တက်ပါတယ
်။မူဝါဒ12ချက်မှာတော့ပါတယ်။နောက်တစ်ခုဆင်းဆက်မပြတ်ဖွင့်ပြိုးတိုးတက်ရေးလို့ပြောတဲ့အခါမှာအဓိကကတော့လေယာကဏ္ဍကိုပြောတာ။နောက်လေယာကဏ္ဍဖွင့်ပြိုးတိုးတက်ရမယ်။တရားကဏ္ဍကလည်းထုတ်လို့မစွာနေနဲ့လေယာကဏ္ဍကိုဖြစ်စီရအောင်ဆိုတာပါတယ်။နောက်အဲ့ဒီအထိကတော့ okay တယ်။နောက်အဲ့ဒီအထိကတော့မှန်တယ်။ဒါပေမဲ့အဲ့တော့ဘယ်လိုဆက်လုပ်မလဲဆိုတဲ့ဟာတော့မပေါ်လာသေးဘူ
း။စီးပွားရေးပညာရှင်ဥက္ကမောင်ညူထောက်ပြသွားသလိုပဲအစိုးရအသစ်အနေနဲ့ဘယ်လိုမောင်းနှင်သွားမလဲဆိုတဲ့စီးပွားရေးလမ်းကြောင်းကိုမှန်းဆဖို့ခက်ခဲနေသူတွေထဲမှာစီးပွားရေးလုပ်ငန်းရှင်ဒေါက်တာစွတ်ထွန်းလည်းပါဝင်ပါတယ
်။အခုကတော့ကျွန်တော်တို့ဘာမှသိမသိဘူးဗောနော်ဘယ်သွားမှမသိသေးဘူး။ကျွန်တော်ဂျန်ရယ်ဆန်နေသူထုတ်ပြန်နေဆိုရယ်ဘာလို့မှန်းတော့ဘယ်သွားမှန်းတော့ကျွန်တော်မသိကြဘူးဗောနော်
။တစ်ချိန်တည်းမှာပဲဆက်လက်ဖြစ်ပွားနေတဲ့တိုင်းရင်းသားဒေသကတိုက်ပွဲတွေဟာရင်းနှီးမြှုပ်နှံသူတွေအတွက်လက်တွန့်စရာဖြစ်နေပါတယ်။မငြိမ်မသက်အခြေအနေတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိုရှစ်တိုးဆောင်ရွက်ဖို့ခက်ခဲနေစေပါတယ်။စီဝိုင်းပညာရှင်ဥက္ကမောင်ညူဘောဂပေတာကတော့အစိုးရအသည့်အနေနဲ့ပြည်တွင်းစစ်တွေပြည်လည်မှုရမှသာစီဝိုင်းဘက်ကဦးစားပေးဖော်ဆောင်သွားပွဲရှိနေတယ်လို့မှန်းဆပြောဆိုပါတယ
်။အခုဒီမှာစီဝိုင်းကိစ္စနဲ့ပတ်သက်ရင်နောက်စီဝိုင်းရဲ့အဓိကမကျသလိုဖြစ်ပြီးတော့နိုင်ငံရေးအဓိကကျတယ်ဒီပြည်တော်ငြိမ်းချမ်းရေးပေါ့လေငြိမ်းချမ်းမျိုးသားညီညွတ်ရေးရေးကအခုလုံနေဟာဒါကအဓိကကျတယ်။အဲစီဝိုင်းမူဝါဒဆိုတာတော့မှသူကအဲ့ဒီဟာရဲ့လက်အောင်မှရှိတာမျိုးသားညီညွတ်ရေးငြိမ်းချမ်းရေးပြီးမှစီဝိုင်းဆိုတဲ့ဟာမျိုးဆိုတော့စီးပွားရေးဒုတိယဦးစားပေးနေရာမှာရောက်နေတယ်အဲ့ဒါလို့ဖြစ်နေတယ
်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းပြီး GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခွင့်ရေးတွေပြန်ပေးအပ်မယ်လို့ပြောဆိုထားပေမဲ့ယင်းနီမြုပ်နှံသူတွေကိုအကာအကွယ်ပေးနိုင်မဲ့ခင်မီဥပဒေတွေမြန်မြန်ဆန်ဆန်ပြဋ္ဌာန်းဖို့လည်းလိုအပ်နေပါတယ်တပြင်းလက်စစ်မီအပဝင်အခြေခံလိုအပ်ချက်တွေအများအပြားရှိနေစေမှုလလော့ဆယ်နိုင်ငံခြားကုမ္ပဏီတွေမြန်မာနိုင်ငံမှာအလုံးရင်းနဲ့လာရောက်ယင်းနီမြုပ်နှံရေးမှာစိန်ခေါ်မှုအခက်အခဲတွေကြီးကြီးမားမားရှိနေစေပါမြန်မာနိုင်ငံမှာအလုပ်လုပ်နိုင်တဲ့အလုပ်သမားအရေးအတွက်ပေါများတယ်ဆိုပေမဲ့လည်းကျွမ်းကျင်လုပ်သားကတော့ရှားပါနေသေးပဲလို့ American Baltimore မြို့အခြေစိုက်အင်းလေးအကြံပေးအဖွဲ့ကပညာရှင် Aaron Murphy ကပြောဆိုပါတယ
် Skilled labor another issue yes there is a great labor population but it's largely unskilled
ကုန်သွယ်ရေးမှာဆိုရင်လည်းအတက်စရာလမ်းမမြင်ရသေးပါဘူးအခု2016စက္ကွန်ဗန်နိုင်းရင်းနှစ်အတွင်းပထမလေးလတာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးဟာဒေါ်လာတန်း1500အထိရှုံးပေါ်နေပါတယ်ဒီအချိန်မှာအစိုးရအသည့်အနေနဲ့ကဏ္ဍတစ်ခုခုကိုဖြစ်ထွန်းအောင်ထိတိယယောက်ဦးစားပေးရွေးချယ်လှုပ်ဆောင်ဖို့လိုအပ်နေပြီလို့ဒေါက်တာစွထွန်းကထောက်ပြပါတယ
်ကျွန်တော်တို့ကတော့ညှော်နေတာပေါ့ဟိုမှာဒီကိုယ်ဆောင်မှုဆိုတဲ့ကောင်းအောင်လုပ်ပေးရတာပေါ့ဆိုတော့ကျွန်တော်တို့က export တက်မှာပဲကျွန်တော်တို့နေနေတာအတိုင်းမိခဲ့မှာပေါ့နော်ဆိုတော့ကျွန်တော်တို့ဒီဥပဒေနဲ့ကုန်သွယ်မှုလုပ်မယ်ဆိုရင်တရားဝင်ရရှိဖို့ဆောင်ရွက်ပေးဖို့လို့နောက်အခေါ်တက်လာခွင့်တောင်းတဲ့ကိစ္စတွေဒါတွေတော့ဦးစားပေးလုပ်ရမှာပေါ့နော်နောက်ကျန်တဲ့အားတွေလည်းပေါ့ဟိုမှာဆိုတော့ဖိလစ်ပိန်းတို့ပါလို့လည်းဒီကောင်ဆောင်ဝါဘုကန်လန်းတွေတို့လိုလည်းအခုကျွန်တော်တို့ဇာမောပဲဖြစ်တော့ခိုင်းတဲ့ပြည်နယ်ဝယ်တယ်ပေါ့နော်ဆိုတော့ကစီဝိုင်းနဲ့ပတ်သက်တဲ့ဟာပေါ့တကူးတွေလုတ်ပေးတော့ပူကောင်းပေါ့။နောက် investment ဝင်အောင်လုပ်မလားပေါ့။နောက်မီးမှန်အောင်လုပ်မလား။ဒါမှမဟုတ်ဒေဘူဖောင်ရက်စစ်ကော့စီရှော့ရှာမလား။စားပြေပေါ့နော်။ဒါနဲ့ပတ်သက်တဲ့ဟာလေးကိုကျွန်တော်လုပ်နေတာပေါ့နော
်။အစိုးရအသည့်အနေနဲ့စီးပွားရေးကဏ္ဍမှာလှုပ်ဆောင်ကြတဲ့အများအပြားရှိတဲ့တဲ့ကအလုပ်အကိုင်အခွင့်အလမ်းတွေဖန်တီးပေးရေးကိုဥစွာဆောင်ရွက်ပေးဖို့လိုအပ်တယ်လို့မ မန္တလေးမြို့က IT စီးပွားရေးလုပ်ငန်းရှင်ဦးရဲမြတ်သူကလည်းထောက်ပြပါလေ
အဓိကကတော့ဗျာလူတွေကိုအလုပ်ပေးနိုင်တဲ့အလုပ်အလုပ်တွေပေါ့လူတွေကဘယ်လိုခေါမလဲကျွန်တော်တို့မှာလူငယ်အင်ဂျင်နီယာတွေများတယ်လူလုံးနဲ့ဆွမ်းရည်ရှိရတယ်ရှိတယ်ဒီလူတွေကပြင်ထွက်ပြီးတော့နေနေရတဲ့ဘဝရောက်များလीဒီလူတွေကဘာလို့ပြင်ထွက်လဲဆိုတော့အထက်ကလူကမပေးနိုင်ဘူးလေအထက်ကလူကမပေးနိုင်တဲ့အနေအထားတွေကအများကြီးပဲမပေးနိုင်တော့ပြင်ထွက်တယ်အဲ့တော့ချဲမှလူမျိုးရှိဦးတာမျိုးပေါ့နော်အထက်ကလူကလည်းဘာဖြစ်လို့မပေးနိုင်တာလဲဆိုတဲ့ကိစ္စဘာလို့အထက်ကလည်းမလုပ်ကြရလဲဆိုတဲ့ကိစ္စမှာကြတော့အထက်မှာကအပြင်မှာရှိနေတဲ့တန်နှုံးတွေလောက်အလုံးလုံးလို့ရနိုင်တဲ့မက်ကနီဇင်ကြီးကအတိုင်းပြမှာမရှိသေးဘူးပေါ့
အစိုးရတဲ့အနေနဲ့ဒီ9နှစ်တာအတွင်းဘယ်စီဝါရေးကဏ္ဍတွေကိုဦးစားပေးဆောင်ရွက်သွားမလဲဒီအတွက်ဘလို့နီလန့်တွေနဲ့ချင်းကပ်အကောင့်ထဲပေါ်သွားမလဲဆိုတော့အသေးစိတ်အစီအစဉ်တွေကိုပါချပြနိုင်မယ်ဆိုရင်ပြည်တွင်းပြည်ပစီဝါရေးလုပ်ငန်းရှင်တွေအတွက်ရင်းနှီးမြှုပ်နှံမှုပိုလွယ်ကူလာစေမှာဖြစ်တယ်ဆိုတာတင်ပြလိုက်ရပါတယ်ခင်ဗျာ